Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မေလ3ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျမခွန်ယူပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုံးမြတ်ပါပါရှင်။အိန္ဒိယနိုင်ငံရှေ့ဘက်ကန်ဒေတာကိုအင်အားပြင်းမုန်တိုင်းဝင်ရောက်တိုက်ခတ်လို့နှစ်ယောက်သေဆုံးသွားပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်တိုးတက်ရေးအခမ်းအနားတွေကိုကမ္ဘာတဝန်းကျင်းပနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ချိန်ညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကို၃ရက်ခီးစဉ်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံဂျာယီဌာနအမြဲတမ်းတွင်ဝင်ကဒေါ်ဆန်းစုကြည်ပါဝင်ကာကွယ်ရေးနဲ့နိုင်ငံတကာဆက်ဆံရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
။ Chief among those of course is the situation in Rakhine, a problem with deep roots and I made clear to the state councilor and other government officials that it's the responsibility of their government.
ရခိုင်ရေးပါဝင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနှာစင်ကြရမှာပါရှင်။မြမတက်မတော်ကထိန်းသိမ်းထားတဲ့ရသေးတော်မျိုးနယ်ကရွာသားတွေနဲ့120ကိုပြန်လွတ်ပေးလိုက်ပြီလို့ဆိုပါတယ်။စစ်တိုင်း5ခုမှာ4လတာအပြည့်ရက်ကာလအတွင်းရင်ဆိုင်တိုက်ပွဲအကြိမ်အရေအတွက်တင်တဲ့အတူတပ်တန်းထပ်တိုးလိုက်တဲ့2လတာအပြည့်ရက်ကာလအတွင်းမှာအပြည့်ရက်ရေးလက်မှတ်ထိုးနိုင်အောင်ဆွေးနွေးကြမယ်ဆိုတဲ့သတင်းစာရှင်းလင်းပွဲနဲ့ရခိုင်ပြည်နယ်စစ်တွေအခြေစိုက်သတင်းဌာနကိုတော့မတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတဲ့သတင်းလွှာကိုလည်းနှာစင်ကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
။အိန္ဒိယနိုင်ငံရှေ့ဘက်ကန်ယိုတန်ကောရတပြည်နယ်ကိုဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်တဲ့အေအာပြင်းဖန်နီဆိုက်ကလုန်းမုန်တိုင်းကြောင့်ပူရီမြို့နယ်တခြားအရှေ့ချမ်းပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်။လေတိုက်နှုန်းတနအီကိုမိုင်120ကျော်နှုန်းနဲ့ပူရီမြို့ကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အဆောက်အဦခေါင်းမိုးတွေလန်ထွက်သစ်ပင်တွေလဲကျခဲ့ပါတယ်။အော်ရတပြည်နယ်မှာလဲကျတဲ့တစ်ပင်ပြီးလို့နှစ်ယောက်သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါရယ်။မုံတိုင်းတံလွတ်အောင်လို့ကာယုဒန်ဒေသမြေနှိမ်ပိုင်းမှာနေထိုင်သူတသန်းကျော်ယာယီဒုက္ခသည်စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါရယ်။ဖန်နီဆိုက်ကလုန်းမုံတိုင်းကိုအင်အားပြင်းအဆင့်4မုံတိုင်းအဖြစ်နဲ့ Tropical Storm Risk မုံတိုင်းလေးလိုက်အဖွဲ့ကသတ်မှတ်ထားပါရယ်။မုံတိုင်းကြောင့်အိန္ဒိယနိုင်ငံအရှေ့ဘက်ပိုင်းကအဓိကစိတ်ကားနှစ်ခုကိုလည်းပိတ်ထားပါရယ်။အော်ရတပြည်နယ်မြို့တော်ဘုရှ်ဘန်နက်ရှဝါလေးစိတ်နဲ့ကိုလကာတာလေးစိတ်တို့ကိုလည်းတောက်ချာနေညပိုင်းအထိပိတ်ထားတယ်လို့အိန္ဒိယလေကြောင်းပြန်တမ်းရေးတာဝန်ရှိသူတွေကပြောပါရယ်။အခုနှစ်ပိုင်းနေအတွင်းအိန္ဒိယမှာတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်တဲ့ဖန်နီဆိုက်ကလုန်းမုန်တိုင်းဟာအနောက်ဘင်္ဂလားပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွေ့သွားနေတာနဲ့အတူတဖြည်းဖြည်းအရှိန်လျော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါရယ်။အော်ရတပြည်နယ်ထဲမှာတော့ဒီနေ့တောက်ချာနေတစ်နေ့လုံးလေပြင်းတိုက်မှုတွေမိုးရွာသွန်းမှုတွေဆက်ရှိနေလိမ့်အောင်လည်းမဲလို့ခန့်မှန်းထားပါရယ်။
မိုဇမ်ဘစ်နိုင်ငံမြောက်ပိုင်းမှာကန်နက်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်တန့်စင်တဲ့ရေမရရှိတာကြောင့်ကာလာဝမ်းရောဂါဖြစ်ပွားနေတယ်လို့မိုဇမ်ဘစ်အာဏာပိုင်တွေကကြေညာလိုက်ပါတယ်။အာဖရိကတိုက်ရှေ့ပိုင်းကမိုဇမ်ဘစ်နိုင်ငံကိုကန်နက်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာတပတ်ကြာပြီးတဲ့နောက်ဝမ်းရောဂါဖြစ်ပွားမှုတရားစင်ကျော်ရှိတယ်လို့ဆိုပါတယ်။မုန်တိုင်းကြောင့်အုံအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ကလေးသင်ငယ်ထောင်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေပေးနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။မုန်တိုင်းကြောင့်သေဆုံးသူရေတွက်ဟာ42ယောက်ရှိခဲ့ပြီးမုန်တိုင်းနဲ့ဆက်ဆက်ပြီးနောက်ထပ်သေဆုံးမှုတွေမဖြစ်ရအောင်ကျမကြီးဝန်ထမ်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအပူတပြင်းကြိုးပမ်းလှုပ်ဆောင်နေကြပါတယ်။မိုဇမ်ဘစ်နိုင်ငံအလယ်ပိုင်းကိုအီတိုင်းဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီးသတင်းပတ်6ပတ်အကြာမှာကန်နက်ဆိုက်ကလုန်းမုန်တိုင်းမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲဒီအီတိုင်းဆိုက်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်မာလဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာလူ1000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ကြရောက်တဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်မှုတိုးတက်စေရေးအခမ်းအနားတွေကိုကမ္ဘာနိုင်ငံသေးသေးမှကျင်းပနေကြပါရယ်အမုံစကားနဲ့အတူအယောင်သတင်းပြသနာကိုအခုနှစ်မှာအထူးကမိမောင်းထိုးတင်ပြနေကြပါရယ်ဒီမိုကရေစီစနစ်ခိုင်မာတိုးတက်စေဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်ဆိုတာကိုသတင်းသမားတွေကထောက်ပြနေကြပါရယ်ကုလသမဂ္ဂ UNESCO ကကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညီလာခံကိုတော့အီသီယိုးပီးယားနိုင်ငံအဒစ်စဘာဘာမြို့တော်မှာဒီကနေ့ကျင်းပပါရယ်သတင်းတောက်တွေကိုဖန်ဆီးထောင်ချတဲ့နေရာမှာနာမည်ဆိုးနဲ့ကြော်ကြခဲ့တဲ့အီသီယိုးပီးယားနိုင်ငံမှာဝင်ကြီးချုပ်တဲ့အပြေအာမက်2018ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်ဖန်ဆီးထားတဲ့သတင်းတောက်တော်တော်များများကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိနိုင်ငံထဲမှာဖန်ဆီးခံထားရတဲ့သတင်းတောက်တွေမရှိသလိုသတင်းလုပ်ငန်းပိုင်းလည်းတိုးတက်လာတယ်လို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။အရင်ပိတ်ထားတဲ့ website 260ကိုပြန်ဖွင့်ပေးခဲ့တယ်လို့ပြည်ပမှာတင်းချောင်းနေရတဲ့သတင်းတောက်တွေလည်းနေအိမ်ပြန်နိုင်ကြပြီဖြစ်ပေမဲ့စိန်ခေါ်မှုတွေကတော့ရှိနေသေးပဲလို့သတင်းလုံခြုံရေးတွေကပြောပါတယ် UNESCO ကပေးတဲ့ဒီနှစ်အတွက်ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုတော့မြန်မာနိုင်ငံမှာထောင်ချနေတဲ့ Writers သတင်းတောက်ကိုဝါလုံးတဲ့ကိုကျော်စိုးဦးတို့ကရရှိခဲ့ပါတယ်အဒီစဘာဘာမြို့တော်မှာကျင်းပတဲ့အခမ်းအနားအတွင်းစုကိုစားလက်ခံယူခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကကိုဝါလုံးတို့ဟာမြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်သက်တက်ကြွစွာနဲ့သတင်းတောက်အလုပ်လုပ်ရင်းနဲ့ထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာလို့ပြောကြားခဲ့ပါတယ်သူတို့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်ခုနှစ်နှစ်အတွက်အယူခံကိုတရားလွှတ်တော်ချုပ်ကမကြခင်ကပဲပယ်ချခဲ့ပါတယ်သူတို့နှစ်ယောက်အပါအဝင်တခြားနိုင်ငံတွေမှာပျောက်ဆုံးနေဖမ်းဆီးခံနေရတဲ့သတင်းတော့စုစုပေါင်း10ယောက်ရဲ့အမှုတွေကိုအရေးတကြီးကင်တွယ်ရမယ့်အမှုတွေအဖြစ်နဲ့ One Free Press Coalition အဖွဲ့ကမိမောင်းထိုးပြထားပါတယ
်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာလွတ်ထောက်အတွင်းမှုလည်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီခဲ့တဲ့ဆိုင်ရာဒုတိယညီနာရေးမှုလည်းဖြစ်တဲ့အဇူလာမူလာဟာမြန်မာနိုင်ငံကိုရှိတဲ့ရင်ပတ်ထဲတွားရောက်มาဖြစ်ပါတယ်ရခိုင်ပြည်နယ်ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်နေတဲ့လူသားချင်းစာနာစရာအခြေအနေတွေကိုကိုယ်တွေ့သိမြင်နိုင်ဖို့မေလ9ရက်နေ့ကနေ15ရက်နေ့ထိတွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံကသတင်းထုတ်ပြန်ပါတယ်လက်ရှိဖြစ်နေတဲ့ပြည်ပခါတွေရဲ့တက်ရောက်မှုတွေကိုလေ့လာပြီးအိုးအိမ်စွန့်ခွာခဲ့ရသူတွေနဲ့အန္တရာယ်ကြုံနိုင်တဲ့သူတွေအတွက်ရေရှည်ပဲလို့အကူအညီပေးနိုင်မယ်ဆိုတဲ့ကိစ္စတွေကိုခီးစဉ်အတွင်းမှာဆွေးနွေးမယ်လို့ပြောပါတယ်လူသားချင်းစာနာစရာအကူအညီတွေပေးတဲ့နေရာမှာတိုးတက်မှုရှိစေရေးနဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဘလို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့နည်းလမ်းတွေကိုသက်ဆိုင်သူတွေနဲ့ဆွေးနွေးမယ်လို့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။ရေးပေါ်ကူညီခဲ့တဲ့ဆိုင်ရာဒုတိယညီနိုင်ရေးမှူးအဆူလမူလာရဲ့ခီးစဉ်တွေမှာလူသားချင်းစာနာစရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံမှုရှိသလိုကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကစစ်ရှောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်အဆူလမူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာချင်းပမဲ့အာဆီယံနဲ့ကုလသမဂ္ဂအစင်းမြင့်တာဝန်ရှိသူများစီဝေဘတ်တက်ရောက်ပြီးတော့မြန်မာနိုင်ငံကိုလာမှာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905နဲ့ပြောထုတ်လွှင့်ပေးပါရစေ
။တောက်ချာနေညပဲအတွက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြီးညာပေးနေပါတယ်ဗင်နီဇွဲလာကြားဖြတ်သမရအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကအစိုးရဝန်ထမ်းတွေကိုအထွေထွေသပိတ်မှောက်ကြဖို့ဆော်ဩထားပေမဲ့ကာရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေလှလော့ဆဲတည်ငြိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နီကိုလတ်စ်မာဒူရိုရာဒူးကနေဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့လူစုခွဲဖို့ကြိုးစားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။သမရနီကိုလတ်စ်မာဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့အတွက်ဟွမ်ဂွိုက်ဒိုကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကတော့မာဒူရိုအပေါ်ခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။စစ်တပ်အကြီးအကဲတွေရဲ့ထောက်ခံမှုကြရဲဆိုတာကိုချာတာရီနီကပြသတဲ့ပွဲမှာအာနာသိမ့်ဖို့ကြိုးစားသူတစ္ဆပေါက်မှန်သမျှကိုနှိမ်နှင်းဖို့မာဒူရိုကပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေအနေနဲ့တရားဥပဒေစိုးမိုးမှုနဲ့ဖွဲ့စည်းပုံဥပဒေချိုးဖောက်မှုလိုကြီးလေးတဲ့အပြစ်မှုတွေနဲ့အရေးယူခံရမယ်လို့လည်းသူကပြောထားပါတယ်။တစ်ချိန်တည်းမှာပဲဒီဗင်နီဇွဲလာအရေးကိုသမ္မတဒေါ်နယ်ထရမ့်ကဝင်ရောက်ဖြေရှင်းဖို့အသင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘလို့အခြေအနေမှာအမေရိကန်ကစီးရဲအရာဆောင်ရွက်မှလဲဆိုတာကိုတော့သမ္မတကရောနိုင်ငံသားရေးဝန်ကြီးကပါတိတိကျကျရှင်းလင်းပြောကြားခြင်းမရှိပါဘူး။
ထိုင်းနိုင်ငံမှာမေလ4ရက်နေ့ကနေ6ရက်နေ့ထိကျင်းပမယ်ထိုင်းပြည်ရဲ့မဟာဝဇီရလောင်ခေါင်းရဲ့နန်တပ်ဘေးသိက္ခံပွဲအကျူအခမ်းအနားတွေကိုဘန်ကောက်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။နန်တပ်မဲ့ထိုင်းပြည်ရဲ့မဟာဝဇီရလောင်ခေါင်းဟာဒီကနေ့မှာတော့အများဖျားကိုတွားရောက်ဖူးမြော်ခဲ့ပြီးတော့သူနဲ့အတူမိဖုရားသုတိတာလည်းပါလိုက်ပါသွားခဲ့ပါတယ်။ထိုင်းပြည်ရဲ့နာမည်ထွင်းထားတဲ့ရွှေကလပ်ကိုဘေးသိက္ခံပွဲမှာတိုင်ခဲ့ဒီကနေ့မှာပဲဘီရင်နန်တော်ကိုတည်ဆောင်လာခဲ့ကြပါတယ်။ထိုင်းပြည်ကြီးဘူမိဘောအတူလာတဲ့2016အောက်တိုဘာမှာနှစ်ရာဆန်သွားပြီးတဲ့နောက်ရာမာမင်းဆက်ရဲ့ဆယ်ယောက်မြောက်ဘုရင်ဖြစ်သားတော်ဝဇီရလောင်ကောင်းကစီမင်းခံဘုရင်စနစ်ရထီးနှက်ရရကိုဆက်ခံမှာဖြစ်ပါတယ်။ဒါထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးအကြိမ်ပြုလုပ်တဲ့နန်တပ်ပွဲအခမ်းအနားလည်းဖြစ်ပါတယ်။နန်တပ်ပွဲကိုဗုဒ္ဓဘာသာထုံးတန်းအပြင်ဟိန္ဒူဗြဟ္မဏထုံးတန်းဆင်လာရပါကျင်းပသွားမှာဖြစ်ပါတယ်။နန္ဒဘိသိက်ခံပွဲကိုမေလ၄ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့ဘုရင်တစ်ကအများပြည်သူနဲ့နိုင်ငံသားဧည့်သည်တော်တွေကိုတော့မေလ၆ရက်နေ့မှာထွေးဆောင်မှာဖြစ်ပါတယ်။ အဲ့ဒီကိုတော့တနိုင်ငံလုံးရုံးပိတ်ရက်အဖြစ်နဲ့သတ်မှတ်ထားပါတယ်ဒီထိုင်းပြည်ကိုထောက်ခံတဲ့အနေနဲ့ထိုင်းနိုင်ငံမှာအခုဧပြီလကနေဘရင်ဦးဇီယာလောင်ကောင်းရဲ့မွေးနေ့ဇူလိုင်လကုန်တဲ့အထိထိုင်းပြည်သူတွေကိုတောင်းအရောင်ဖြစ်တဲ့အဝါရောင်ကိုဝတ်ဆင်ဖို့လဲနှုတ်ဆော်ထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူမအေခွဲအကိုကင်ဂျွန်နမ်ကိုတပ်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့ဗီယက်နမ်အမျိုးသမီးဒိုရီယန်သီဟောင်းကိုအကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားအကျဉ်းထောင်ကနေဒီကနေ့အစောပိုင်းလွတ်လာတဲ့ဒိုရီယန်သီဟောင်းဟာဒီနေ့နောက်ပိုင်းမှာဗီယက်နမ်ကိုပြန်မှဖြစ်တယ်လို့သူ့ရဲ့ရှင်းနေကပြောခဲ့ပါတယ်။အစိုးရရှင်းနေတွေဘက်ကလူသက်မှုနဲ့တရားစွဲတာကိုရုပ်သိမ်းပြီးတော့အဲ့ဒီစွဲချက်လောက်မကြီးလေးတဲ့ထိခိုက်နာကျင်စင်မှုဆိုတဲ့တိတ်အမှုနဲ့တရားစွဲခဲ့တာကိုသူမကအပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။သူ့ပေါ်ထောင်ဒဏ်3နှစ်နဲ့4လချမှတ်ပြီးတော့အကျဉ်းထောင်အတွင်းမှာကောင်းမွန်စွာနေထိုင်တဲ့အတွက်ဆော့ပြီးတော့ပြန်လွှတ်ပေးခဲ့ပါတယ
်။မွန်ရီယာပြန်ပေါ်အောင်ရေးသားပြောဆိုမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအစ္စလမ်ကောင်းဆောင်လူဝစ်ဖာခန်လက်ရာရင်းဝါဒီအလက်စ်ဂျွန်နဲ့တခြားလူတော်များများကို Facebook ဆာမျက်နှာသုံးစွဲကနေကိုမနေ့ကရုပ်သိမ်းလိုက်ပါတယ်။ကြံဖတ်မှုကိုလုံဆောင်တာကြောင့်အခုလိုရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ခင်ဗျာ
။ Direct from Washington The Voice of America
တောင်ကြံနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြသွားတာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံကို၃ရက်ကြာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးလ်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးနိုင်ငံတကာဆက်ဆံရေးဝန်ကြီးတို့နဲ့တီးခြားစီတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဆိုင်တဲ့စိန်ခေါ်မှုတွေငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးချိုးဖောက်မှုတွေအောင်မြင်ရေးရခိုင်ပြည်နယ်နဲ့တခြားပြည်ပခန့်တွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအချက်တွဲတွေကိုအကူအညီပေးရေးဖြည့်ရှင်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကူညီဖြည့်ရှင်ရေးနီလန်းရှာဖွေဖို့မြန်မာနိုင်ငံကမေလ၁ရက်ကနေ၃ရက်နေ့အထိ၃ရက်ကြာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွဲဝန်ဒေးဗစ်ဟေးဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အနေပြုတော်မှာတွေ့ဆုံခဲ့တဲ့အကြောင်းသတင်းတောက်တွေကိုတယ်လီဖုန်းကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်တွေ့ဆုံမှုအတွင်းအဓိကထားဆွေးနွေးပြခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့နိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝန်ဒေးဗစ်ဟေးလ်ကအခုလိုရှင်းပြပါတယ
် The situation in Rakhine a problem with deep roots and I made clear to the state councilor and other government officials that it's the responsibility
ဒီခိုင်မီနယ်တွင်ဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့အမြင့်တွင်နေတဲ့အကြောင်းရင်းတွေကိုဆွေးနွေးပြပါတယ်ရွေးညာဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရပြန်လာပြီးဂုံသိက္ခာရှိရှိနေထိုင်နိုင်မဲ့အခွင့်အလမ်းတွေကိုမြန်မာဆိုရဘက်ကဖန်တီးပေးဖို့လိုအပ်တယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆင်မှာရောတခြားအစိုးရအရာရှိတွေနဲ့တွေ့ဆုံဆင်မှာပါကျွန်တော်ပြောကြားခဲ့ပါတယ်မြန်မာအနာပိုင်တွေဘက်ကအဲ့လိုအခြေအနေဖြစ်အောင်အခုချိန်ထိဖန်တီးမပေးနိုင်သေးပါဘူးရခိုင်ပြည်ပခန့်မှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ရေးအတွက်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုထားပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေမတိမငြိမ်ဖြစ်နေတာကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးအခက်အခဲရှိနေတဲ့ကိစ္စပေါ်မှာလဲကျွန်တော်တို့အထူးစိုးရင်ပူပန်မိပါတယ်ရခိုင်ပြည်နယ်အပါအဝင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအတားဆီးမရှိပေးခွင့်ပြုဖို့အတွက်လည်းကျွန်တော်မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ
်တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ကခံခံမှမှထောက်ခံအားပေးနေတဲ့အကြောင်းစစ်မှန်တဲ့အရသာအစိုးရပေါ်ပေါ်ရေးကြိုးပမ်းနေတဲ့ကာလမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုတွေအတွက်လည်းအမေရိကန်ကဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရမပြနိုင်ပဲဖြစ်နေတဲ့အတွက်နိုင်ငံတစ်ခုတည်းအနေနဲ့အများဆုံးအကူအညီပေးနေတဲ့အမေရိကန်ကဒီလူတွေကိုဘလောက်ကြာကြာဆက်လက်အကူအညီပေးထားမလဲဆိုတော့ဒီနေ့တော့တူရဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ
် Well, I can't make commitments. I mean, that's up to our Congress and the administration, but I certainly know that we intend to our generosity is spoken for itself and the need.
အမေရိကန်ကဘယ်တိုင်းတာနဲ့ဘလောက်ကြာကြာအကူအညီပေးမလဲဆိုတဲ့ကိစ္စကိုတော့ကျွန်တော်မဆုံးဖြတ်နိုင်ပါဘူး။ဒီကိစ္စကိုလွတ်တော်နဲ့အစိုးရအဖွဲ့ကဆုံးဖြတ်ပါလိမ့်မယ်။လိုအပ်တဲ့အခြေအနေပေါ်မူတည်ပြီးကျွန်တော်တို့ဘက်ကဆက်လက်ကူညီပေးနေအောင်မယ်ဆိုတာကိုတော့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့ပုံပြီးရေးကြည့်တဲ့ကိစ္စကဒီပြည်ပခါဟာလုံးဝအဆုံးသတ်မှုမရှိတဲ့ပြဿနာမျိုးဖြစ်မလာအောင်တော့ကျွန်တော်တို့ဘက်ကအစွမ်းကုန်လှုပ်ဆောင်သွားမှာပါ
။ရွေးညာပြည်ပခါအတွက်အမေရိကန်ကအခုချိန်ထိဒေါ်လာတန်900နီးပါးအကူအညီပေးခဲ့ပြီးဖြစ်တယ်လို့ပြောပါတယ်ဖန်စီခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ကိစ္စကိုတခြားသတင်းတောက်တို့ကမေးတာကိုလည်းနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝန်ဒေးဗစ်ဟေးလ်ကအခုလိုဖြေကြားခဲ့ပါတယ
် Well, we continue to be deeply disappointed about the verdict of the two Reuters journalists that you mentioned we are advocating at every level for their immediate and unconditional release.
Right at the end down u bo cha ma lai de sin jet bo chano ru impetan saip pyet mi ba de. Da chaung le su ya daw ma shi su ne twei song ne kha rai. Di kai sa ko a myan lan thae twin pyo so le shi ba de. Chano ru ye yat ti jet ko a long ga ti ni ja bi da ba. Chano ye di khi sin twei ma le di kai sa ko a myan lan thae twin pyo so ba de. Chano khi sin twei twei song sin ma mi ma su ya ga belu yat ti jet shi de so ra ko chano a ni ne ဒီနေရာမှာပြောဆိုဖို့မတင်တော့ပါဘူး။ဒါပေမဲ့အခြေခံသတင်းလက်ခွင့်ကိစ္စနဲ့သက်ဆိုင်နေတဲ့တရားစီရင်ချက်ပေါ်မေးခွန်းထုတ်ဆရာတွေရှိနေပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မန်တန်ရဲ့လွတ်လပ်ခွင့်တွေပေါ်မေးခွန်းထုတ်ဆရာဖြစ်လာပါတယ်။ဒီကိစ္စဟာအင်မတန်စိတ်ပျက်စရာကောင်းပါတယ်။ဒါကြောင့်ကျွန်တော်တို့ဘက်ကတော့စောင့်ကြည့်နေမှာပါ။
အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးရာဌာနကြီးအမြဲတမ်းအတွင်းဝန်ဒေးဗစ်ဟေးလ်ဟာနေပြည်တော်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းနိုင်ငံတကာဆက်ဆံရေးဝန်ကြီးဦးကျော်တင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုတောက်ရောက်ပြီးပြည်နယ်လွတ်တော်ဥက္ကဋ္ဌအပါအဝင်စစ်တွေမြို့အောင်မင်္ဂလာမွတ်စလင်ရပ်ကွက်ကရမိရဖားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူခီးစဉ်ပထမနေ့ဖြစ်တဲ့မေလ၁ရက်နေ့ကတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။နိုင်ငံရေးဌာနကြီးအမြဲတမ်းအတွင်းဝန်ဒေးဗစ်လေးဟာအာရှနဲ့အရှေ့အာရှခီးစဉ်တစ်စိတ်တည်းသာအဖြစ်နဲ့အင်ဒိုနီးရှားထိုင်းနိုင်ငံတို့ကတဆင့်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးသူခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်အတွင်းထိမ့်သိမ်းထားသူတဝက်လောက်ကိုပြန်လွတ်လိုက်တဲ့အကြောင်းပြောပြပေးသွားမှာပါရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိမ့်သိမ်းစစ်ဆေးနေတဲ့ဒေသခံရွာသားတွေနဲ့ဝန်ထမ်း120ကျော်ကိုပြန်လွှတ်ပေးလိုက်ပြီးကြံနေသေးတဲ့100ကျော်ကိုတော့စစ်ဆေးနေဆဲဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပါတယ်ဒေသခံရပ်သားတွေကိုထိမ့်သိမ်းထားစဉ်တပ်မတော်ကပြစ်ခတ်မှုဖြစ်ရာကနေ6ဦးထက်မနည်းသေဆုံးခဲ့ပြီးနောက်တစ်နေ့မှပဲဖမ်းဆီးထားခံရသူတွေကတဝက်လောက်ကိုပြန်လွှတ်ပေးလိုက်တာပါအပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင်
။တမတော်ကနေထိမ့်သိမ့်စစ်ဆေးနေတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာသားတရားကျော်ကိုပြန်လွှတ်ပေးခဲ့ပြီးကျန်တဲ့လူတွေကိုတော့ဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဝင်းစောဦးက VOE ကိုခုလိုပြောပါရတယ်
။လူတရားကျော်ပြန်ထွက်လိုက်ပါရခင်ဗျာ။ဘာမှမတက်ဆိုင်တဲ့လူတွေကိုပြန်စစ်ဆေးချက်အရာပေါ့။လူတရားလောက်ကျွန်တော်တို့ပြန်ထွက်လိုက်ပါရတယ်။ကျန်တဲ့လူတွေလည်းကျွန်တော်တို့လိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်ပြီးတော့မှမလိုအပ်ဘူးလို့ရှင်တော့ဘာမှဆက်ဆံမှုမရှိဘူးတော့ပုံပြန်ထွက်မှာပဲခင်ဗျာ
။တမတော်ကနေပြန်လွှတ်ပေးတဲ့126ဦးမှာအသက်40 50ရွယ်တွေ၊ကျောင်းဆရာတွေ၊ဝန်ထမ်းတွေပါဝင်ပြီးကျန်တဲ့လူလက်ပိုင်းရွယ်130ကျော်ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့လည်းတမတော်ကပြောဆိုပါရတယ်။တမတော်ကနေထိန်းသိမ်းထားတဲ့ကျန်တဲ့လူတွေကတော့အသေးစိတ်စစ်ဆေးနေဆဲဖြစ်ပြီးတချို့ AA ဖွဲ့ဝင်တွေပါဝင်နေကြောင်းစစ်စစ်တွေ့ရှိရင်ဥပဒေအရလှုပ်ထုတ်လို့နေနဲ့ညီဆောင်ရွက်သွားမယ်လို့လည်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စော်မင်းနှုံးကဒီကနေ့နေပြည်တော်မှာကျင်းပတဲ့တမတော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောက်တန်းကြေးရွာသား295ဦးကိုဧပြီလကမှတမတော်ကနေဖမ်းဆီးထိန်းသိမ်းထားပြီးရခိုင်တပ်တော် AA နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေချိန်မှာမနေ့ကနက်နက်တနားကြောကြောပြစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့စစ်ဆေးနေစဉ်အတွင်းလူအင်အားနဲ့လက်နက်လူခတ်လို့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒေသခံရွာသားတွေကတော့တမတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ထိခိုက်ဒဏ်ရာရသူ10ဦးကတော့စစ်တွေစေယုံမှာစေဝါကုသမှုခံယူနေရပါတယ်။မနေ့ကပြစ်ခတ်မှုတွင်သေဆုံးသွားတဲ့6ဦးကိုတော့ဒီကနေ့မှတကြိုခဲ့ပါတယ်။ဒီတကြိုရာမှာလည်းမိသားစုဝင်တွေကိုခေါ်ယူခြင်းမရှိဘဲတာစီပိတ်ပင်မှုတွေရှိနေတယ်လို့ရတိတောင်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။တာစီညောင်းကဇရက်ကိုအလုံးသေးတဲ့လမ်းတစ်ချောင်းမှာဘယ်သူမှမရှိရဘူး။ဓာတ်ပုံတွေပါတယ်မရရောဖုံးမကန်ရဘူးဘယ်သူမှအလုံးကိုဂူမသွင်းရဘူး။မိသားစုတွေကိုတော့သိချင်လို့ကမသွင်းရဘူးဖြစ်နေ
။ဒီရခိုင်တွေပြောဆိုနေတယ်လို့ကန့်သတ်ပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ
်။ဘာမှကျွန်တော်တို့ကကန့်သတ်ထားတာမရှိဘူးဗျာ။ထုတ်သွားတဲ့လူတွေရဲ့ဟောလားလုံးလုံးတို့သူတက်ဆိုင်ရာခိုင်ခိုင်ခင်ခင်ကိုပြန်ပေးထားတယ်တက်ကြတယ်လိုအပ်တဲ့ဟူကြီးတန်ဖိုးမှုတွေအကုန်လုပ်ပြတာပဲဘာမှကန့်သတ်မှုမရှိပါဘူးခင်ဗျ
ကြောက်တန်းကြီးရွာတဲ့ပြည်ခတ်မှုကြောင့်ရွာသားတွေတေကြီးထိခိုက်တန်ရာရရှိမှုနဲ့ပတ်သက်ပြီးအလားတူသတ်မှတ်မဖြစ်ပွားဖို့ကျူးလွန်သူတွေကိုဥပဒေအရအရေးယူပြစ်ပေးဖို့နဲ့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အမြန်ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMB ကနေနိုင်ငံတော်ဓမ္မရာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းပြောပြသွားတာပါရှင်စစ်တိုင်းငါးခုမှာတမတော်ကလေးလတာတစ်ဖက်သက်အပြစ်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်90ကျော်ဖြစ်ပွားခဲ့သလိုအပြစ်ရရေးအစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတမတော်ကပြောပါတယ်။ဒ ဒါပေမဲ့လည်းတစ်ဖက်သက်အပြစ်ရစေရေးတက်တန်းတိုးထားတဲ့နှစ်လအတွင်းငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရက်သားတွေကိုစစ်ဆေးအရေးယူဖို့ရှိနေတဲ့အကြောင်းလဲတပ်မတော်နေပြည်တော်ကတပ်မတော်စစ်သမိုင်းပြတိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်း၅ခုမှာ2018ဒီဇင်ဘာလကနေ2019ဧပြီလကုန်ထိ၄လတာအပြည့်ရထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ဂျာမာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ
်။အချုပ်အနေနဲ့ကျွန်တော်တို့ရပောင်း130အတွင်းမှာကျွန်တော်တို့မိမိတက်နဲ့ထိတိတက်ပွဲဖြစ်ပွားမှုစုစုပေါင်း53ကျင်းရှိပါတယ်။လက်နက်ကိုင်အချင်းချင်းထိတိတက်ပွဲဖြစ်ပွားမှု45ကျင်းရှိပါတယ်။ဒါသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့နေမြေကျွလွန်လှရှားမှုစုစုပေါင်းက469ကျင်းရှိပါတယ်။ဒီတိုင်းသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့ဆက်ကြီးကောက်ခံမှုအချိန်ပေါင်း42ကျင်းရှိပါတယ်။နောက်ကျွန်တော်လူသစ်စုဆောင်မှုအချိန်ပေါင်း52ကျင်းရှိခဲ့ပါတယ်။
တံဘောနဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ KIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA ဝဟိုင်းတို့ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေ2လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတံဘောသတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီလို26ရက်2လ2019ကနေ25ရက်3လ2019ဒီခီတွေးတိုက်ပွဲဖြစ်ပွားမှုအကြိမ်60ဖြစ်ခဲ့ပါတယ်။မိုင်းဖြစ်စိ73ကြိမ်ဖြစ်ခဲ့ပါတယ်။ဒီလို26ရက်3လ2019ကနေ25ရက်4လ2019ဒီခီတွေးတိုက်ပွဲ65ကြိမ်မိုင်းဖြစ်စိ26ကြိမ်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ချမ်းသို့အကြမ်းပြုလို့ရပါတယ်။
ပြီးခဲ့တဲ့ AB 30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ဘရော်ရဲ့ရည်တည်ချက်ကိုလည်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ
်။မူဆယ်မှာတွေ့တဲ့ဟာတော့ကျွန်တော်တို့ NRPC တာဖွဲ့ရဲ့တွေ့တာတော့အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ညာနဲ့ပတ်သက်လို့တော့ဆက်တဲ့ဆွေးနွေးရရှိသေးတယ်ဆိုတဲ့အနေပဲရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဘန်ဒရောလက်ခံမှန်တမ်းမှန်တမ်းမှန်ဆုံးပြတယ်။ဆက်တဲ့ဆွေးနွေးမှာ
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူဖို့ကြိုးစားတာကြောင့်ပြစ်ခတ်ခဲ့ရကြောင်းဒီပြစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ28ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတယ
်လက်ကပြီးပါတယ်သူဖမ်းဆီးထားတဲ့28ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်တို့ပနာမစစ်ပြောချက်ရ18ယောက်ဒီတပ်ဖွဲ့ဝင်များဖြစ်ပါတယ်18ယောက်ဒီအမှတ်31ရဲတပ်ဖွဲ့ကျွန်တော်တို့မြောက်ဦးမှာရှိတဲ့ရဲတပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုတိုင်ကိုကြအောင်နေတဲ့နေရာဖြစ်ပါတယ်၅ယောက်ဒီအမာခံများဖြစ်ပါကြံတဲ့လူဦးဒီတန်တရာဇင်းဖြစ်ပါအဲ့ဒီလူမျိုးကျွန်တော်တို့ပေါ်ထုံးရရှိတာဖြစ်ပါတယ
်သူတို့ကိုဥပဒေအရဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတမရော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့တက်မတော်ဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရက်ကာလကိုနောက်ထပ်2လတိုးမြှင့်ထားပါတယ်အပြည့်ရက်ကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုဆိုခဲ့ပါတယ်ဒါပေမဲ့အပြစ်ခတ်ရစဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။
ရခိုင်ပြည်နယ်စစ်တွေအခြေစိုက်သတင်းဌာနကိုမတရားသိမ်းဆက်သွယ်မှုအဥပဒေနဲ့တရားစွဲဆိုထားတဲ့အကြောင်း DMG သတင်းဌာနအယ်ဒီတာချုပ်ကပြောပါရယ်မကြသေးခင်လတွေကစလို့သတင်းမီဒီယာတွေပေါ်အာဏာပိုင်တွေကအရေးယူတဲ့လောက်ရက်တွေတိုးလာနေတဲ့အချိန်မှာတရားစွဲခံရတဲ့အခြေအနေမှာသတင်းမီဒီယာကောင်စီကတော့ဂျားဝင်ဖြည့်ရှင်ပေးနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါရယ်အပြည့်စုံကိုတော့ဘူယိုရီမြန်မာပိုင်းသတင်းတောက်ကိုဇော်ထက်ဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါရယ်ရှင်
DMG သတင်းဌာနကိုမတရားအသိမ်းဆက်သွယ်မှုဥပဒေပုံမှန်16နှစ်နဲ့တရားစွဲဆိုထားရဆိုပေမဲ့ဘာအကြောင်းနဲ့တရားစွဲတာလဲဘသူကိုစွဲရလဲဆိုတာကိုအတိအကျမသိရသေးဘူးလို့ DMG ရဲ့ Editor ချုပ်ဦးအောင်မင်းကပြောပါတယ
်။သူတို့တရားစွဲတာတော့တရားတလောက်ရှိတော့ပြီပေါ့နော်တရားတော့ပြီပေါ့ကျွန်တော်တို့မြင်တာကတော့ကျွန်တော်တို့လည်းဒီခုရခိုင်ပြည်မှာဖြစ်နေတဲ့တိုက်ပွဲရဲ့အခြေအနေကိုကြတော့ကျွန်တော်နှစ်ဖက်အသင်ပါဘူးပေါ့နော်ကျွန်တော်အတက်နဲ့ဆုံးများပြီးတော့ကျွန်တော်တို့ဟိုဘက်ဒီဘက်ကျွန်တော်တို့မေးတဲ့ဟာရှိတယ်။အဲ့ဒီမှာကျွန်တော်တို့ကဘာကြောင့်ဒီလောက်ကြီးဟိုတရားစွဲသိမ်းလောက်တဲ့အနေအထားဒီကိုလုပ်နေဆိုတော့ကျွန်တော်တို့လည်းသိနားမလည်ဘူးပေါ့သူတို့ကရေတံခွေကတော့ဆွဲတာမဟုတ်ဘူး SP ကနေသူတို့တရေလိုလုပ်ပြီးတော့ဆွဲတယ်လို့ပြော
ဗိုလ်ချုပ်ဦးနေကတရားစွဲလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရေတပ်ဖွဲ့တောင်းရှိသူတွေကို VOE ကဆက်သွယ်ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျိုင်ကတော့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစစ်ဆက်ညှိနှိုင်းပေးဖို့ကြိုးစားနေတယ်လို့ပြောပါတယ
်ကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့မပြောချင်ဘူးကြခင်ဗျားကိုခွာပြောရင်ခင်ဗျားတို့ပဲမျက်နှာမှာကျွန်တော်အတွင်းစီအနေနဲ့စူးစမ်းနေပါတယ်အချောက်တိုက်ထောင်ထဲရောက်ပြီးတော့ဖမ်းခံနေရအလကားပဲအကျိုးမရှိပါဘူးဒီနေရာမှာသူရဲကောင်းလို့ပြစ်ကြလို့လည်းမကောင်းဘူးရေးတာစားတာကျွန်တော်တို့မှားတာမှန်တာအသာထားလို့နော်ဒီလိုမဖြစ်ဖို့အတွက်ကိုနှစ်ဖက်စလုံးကျွန်တော်တို့ပြောမှာပါနှစ်ဖက်စလုံးကိုစစ်စစ်ပြင်းအောင်လုပ်ရမှာကျွန်တော်တို့တာဝန်ပါနော်ကျွန်တော်တို့ရှိကိုတိုင်နေကျွန်တော်တို့ရှိကိုတိုင်စားပို့တယ်အကျိုးအကြောင်းပြောမယ်ဆိုရတယ်အာဒီဥစားဘာဖြစ်တဲ့ညာဖြစ်တဲ့ဘာညာသွားရန်တွေ့နေလို့အကျိုးမရှိဘူးဗျ
သတင်းမီဒီယာတွေကလက်နက်ကင်ဖွဲ့တွေကိုဆက်သွယ်မေးမြန်းတာတွေကိုမတရားအသိဆက်သွယ်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုတာဟာဖိနှိပ်တဲ့အသွင်ဆောင်လာကြောင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကမောင်ဆောင်ခါကအခုလိုပြောပါတယ
်ဒရင်ဌာနတွေအနေနဲ့ကတော့ဒီလက်နက်ကင်တပ်ဖွဲ့တွေဒီကိုဒရင်ကိစ္စအတွက်ဘောနော်ဆက်သွယ်မေးမြန်းတာတွေဟာဒီမတရားအသိဆက်သွယ်မှုကောင်းခြင်းနဲ့တရားစွဲရတယ်လုံးဝမဖြစ်တင်ဘူးပေါ့နော်နောက်တစ်ခါကျတော့ဒီအဲတကယ်တော့ဒီလူမျိုးလက်နက်ကင်တပ်ဖွဲ့တွေရှိရဲဆိုတာဂရီးဘခါတွေရှိရပေါ့ဆိုတော့အဲဒီဂရီးဘခါတွေကိုပြေလည်အောင်ဖြေရှာနိုင်မှုဆိုရင်တော့ဒီနှစ်ဖက်စလုံးရဲ့အတန်တွေကိုကျွန်တော်တို့ကနားထောင်မှုလို့အဲဒီအတန်တွေကိုလည်းပြည်သူတွေကြားအောင်လည်းကျွန်တော်တို့ကဟိုပြောဖို့လိုအပ်တယ်ပေါ့ဆိုတော့အဲ့လိုမျိုးပြည်သူတွေကြားသိအောင်ကြားရနေဒီရှာဖွေမင်းမြင်ပြီးတော့တင်ဆက်ရမှာကဒီမီဒီယာတွေအဓိကတာဝန်လို့ဟိုကျွန်တော်တို့ယုံကြည်တယ်ဆိုတော့အဲ့တော့ဒီမီဒီယာတွေအနေနဲ့တရင်စာကြုံနေအညီကိုယ့်ရဲ့အလုပ်ကိုဒီလိုမျိုးဟိုလောက်ကန်ဆောင်ရွက်နေတဲ့ဟာမှာဒီလိုဟိုမတရားသိမ်းဥပဒေလိုဟာမျိုးတွေဒီလိုဟိုအဲ့လိုမျိုးတွေတုံးပြီးတော့တရားစွဲလာတာဟာဒါပြိနေတဲ့အတွင်ပို့ဆောင်နေလို့ကျွန်တော်မြင်နေခင
်ဗျ DMG သတင်းဌာနကိုဆွဲဆိုထားရဲ့မတရားအသိမ်းဆက်သွယ်မှုဥပဒေပုံမှန်16နှစ်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာတော့မတရားအသိမ်းစီမံအုပ်ချုပ်တာဒါမှမဟုတ်ရင်စီမံအုပ်ချုပ်တာကိုကူညီတာဒါမှမဟုတ်မတရားအသိဝင်တယောက်ယောက်ရဲ့အစည်းအဝေးကိုစော်ဩကမကထားလုပ်တာကူညီတာတွေဟာပြစ်မှုမြောက်ကြောင်းဖော်ပြထားပြီးအ ਨੇ ဆုံးဒဏ်ဝေကနေအမြင့်ဆုံးထောင်ဒဏ်5နှစ်အထိကြာခံမှုပြဋ္ဌာန်းထားပါတယ်။လက်ရှိ NLD ဆိုရလက်ထက်မှာသတင်းသမားတွေပေါ်ဆွဲဆိုထားတဲ့အမှုပေါင်းဟာ32ခုရှိပြီးသတင်းသမား48ယောက်တရားရင်ဆိုင်နေရပါတယ်။ဆက်သွယ်ရေးဥပဒေမတရားသိမ်းဥပဒေအစိုးရလှိဝတ်ချက်ဥပဒေရာဇသက်ကြီးဥပဒေပုံမှန်900နဲ့905ခသတင်းမီဒီယာဥပဒေစတဲ့ဥပဒေတွေနဲ့အများဆုံးတရားစွဲဆိုခံနေကြရတာလည်းဖြစ်ပါတယ
်ကိုဇော်ထက်ဆောင်းစန်းတင်ပြခဲ့တာပါရှင်မကြခင်နားဆင်ကြရမယ်ဒုတိယနိုင်ဝက်စာအစည်းအဝေးမှာတော့အမျိုးသမီးကန္တာသုတဆောင်လင်အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ3ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာအမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှိပညာကဏ္ဍမှာတော့
Now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more
မုံတိုင်းအန်ဒီရဲ့ကာကွယ်ရေးနဲ့ပတ်သက်လို့အိန္ဒိယအရှေ့ပိုင်းပြည်နယ်တစ်ခုရဲ့ပြည်သူလွတ်တက်ကိုယ်စားလှယ်ပြောပြသွားတာတွေနဲ့အတူနားဆင်နိုင်မှုရှိပါတယ်ရှင်။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရမှာပါ။ဒီနေ့မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ဘလောက်အရေးကြီးပါသလဲဆိုတာကို Public Service ဆိုတဲ့လူလူအကျိုးပြုသတင်းယူမှုကန္တာမှာ2016ခုနှစ်အတွက်ပူလစ်ဇာရွေတံဆိပ်ဆုချီးမြှင့်ခြင်းခံရတဲ့ AP သတင်းတောက်ကချင်အမျိုးသမီး Esther Toussaint ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတ်တန်ကတင်ပြထားပါတယ်ရှင်'Cause it only serves to make me more determined to achieve my final goal.
We've been thanked by these guys, and you know, they know. I mean, especially Esther. Everybody, I think, everybody knows Esther. She's their hero.
Compute can get ya yare. Luta buagani lumiao kaja duduiga. Chimaru go mcha kana be Jesus tinjang chongchai dong pyo ge cha bari. Thuru ga chimaru duwe athu thapin Esther gu ti cha bari.အစ်စရတော့သူ့ရဲ့သူရဲ့ကောင်းပါပဲလို့ AP သတင်းဌာနကအက်ဒီတာတူဖြစ်တဲ့မာသာမင်ဒိုဇာက2016ပူလစ်ဇာဆုချီးမြှင့်ပွဲမတိုင်မီတည့်ကနယူးယောက်ရှိကလွန်ဘီယာတက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်းပြုတ်ခံရတဲ့လူပေါင်း2000နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကြေးကျွန်းတွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေ့ကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Toussaint တို့ဟာ2016အောက်တိုဘာလ13ရက်နေ့ကနယူးယောက်မှာ2016ပူလစ်ဇာဆုကိုလက်ခံရရှိခဲ့ကြတာပါကျွန်းပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်ထောက်လှမ်းစုံစမ်းရာမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တဲ့ဆိုတာကို Esther Toussaint ကိုမေးကြည့်ခဲ့ပါတယ်
ကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာအလုပ်သွားလုပ်မယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဘာကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါးဆန်းကုမ္ပဏီဝင်းထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့ကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မအစားစစ်ရအတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလောက်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်အဲ့ငါးဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖန်းလေးပေါ်ကကျင်းပြခံရတဲ့ရေလောက်သားလေးကိုငါးဖန်းလေးကနေတစ်ချက်အလိုအော်ပြီးစကားပြောတယ်အဲ့လိုနဲ့ interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးရင်နောက်ပိုင်းမှာကျမတို့ပြန်လာတယ်ပြန်လာပြီးတော့မှကျမတို့အဲ့ဒီတဲ့င်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အထိဒီတဲ့င်းကလုပ်လို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်တဲ့င်းကိုလုပ်လို့မရတာမျိုးတွေဖြစ်နေတာပေါ့အဲ့အချိန်မှာကျမတို့တဲ့င်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျမတို့ဒီမှာပါဝင်ရှိရအဲ့ဒါမဟုတ်ဘူးတဲ့င်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့အခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီအဂျက်ကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ဒီပေါင်းပြီးတော့မှဒီတည်င်းထဲမှာပါတဲ့လူရှိရကိုအရင်တွားကယ်ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံးချုံပြီးဆိုတာ ပြီးတဲ့ခါကျမှကျမတို့ဒီသတင်းကိုစပြီးထုတ်တယ်ဒီသတင်းလည်းထွက်သွားရောဒီသတင်းကထောင်နဲ့ချီရဲ့ရေလုတ်သားတွေဟာကျွန်ပြခံနေရတယ်ဒီကျွန်အနေနဲ့လုတ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလုတ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုတ်သားပေါင်း2000ကျော်ကိုတတုပ်ပြီးတတုပ်အင်ဒိုနီးရှားငါးလုံငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တဲ့ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာကဒင်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တော်တော်များများကလည်းကျမတို့ဆုချတယ်နောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ဆုပေးခဲ့တာပါရှင့်
အသက်24နှစ်အရွယ်မှာသတင်းတောက်လုပ်ငန်းစဝင်ခဲ့သူ Esther Tucson ဟာ2016 Pulitzer ဆုချီးမြှင့်ခြင်းခံရပြီးအခုလောလောဆယ်မှာတော့ Harvard ကသူ Nieman ပညာတော်သင်ဆုနဲ့သတင်းပညာကိုစီးပူးနေသူပါဒီမတိုင်မီသူဟာမြန်မာနိုင်ငံမှာရှိစဉ်ထူးခြားတဲ့ဘယ်လိုသတင်းတွေကိုလိုက်ခဲ့ပါသလဲဆိုတာကိုသူကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်သတင
်းအနေနဲ့ဒီရေလုတ်သားကိစ္စလုတ်ပြီးရနောက်ပိုင်းမှာဒီတိုင်းဒေသတွေမှာတင်မကပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့အမျိုးသမီးတော်တော်များများကတရုတ်နိုင်ငံထဲကိုသတို့သမီးအဖြစ်ရောင်းစားခံရတဲ့ကိစ္စတွေတော်တော်များများကိုကြားနေရလဲတော့ကြားပြီပေါ့နော်အဲ့ခါကျတော့သမီးအနေနဲ့ဒီကိစ္စကိုဒီ2019ကနေစပြီးတော့မှဒီသတင်းကိုစပြီးစုံစမ်းထောက်လှမ်းတာပေါ့နော်အဲ့ခါကျတော့မြန်မာနိုင်ငံအလဲပိုင်းကအမျိုးသမီးတွေတာမကပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့သူတပြင်းဒီတရုတ်ပြည်နယ်နမိတ်နဲ့ဇက်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေကတော်တော်များများဒီတရုတ်ပြည်ထဲကိုလူကုန်ကူးခံရတဲ့အမျိုးသမီးတော်တော်များများရှိတာကိုကျမတို့သွားပြီးတွေ့ရတယ်။အဲ့ဟာကိုလည်းပတ်သက်ပြီးတော့လည်းကျမတို့မနစ်သုံးရပါတော့။လာရှေချာစုံစမ်းထောက်လှမ်းတဲ့တဲ့တင်ကိုထုတ်လွှင့်ခဲ့ပါတယ်။ဒီစုံစမ်းထောက်လှမ်းတဲ့တဲ့တင်ရဲ့ကောင်းစဉ်ပုံစံကတော့ကချင်ပြည်နယ်မှာရှိတဲ့စစ်ပေးဆောင်အမျိုးသမီးတော်တော်များများ refugee camp တွေမှာရှိနေတဲ့အမျိုးသမီးတော်တော်များများဟာစာဝတ်နေရေးလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့တရုတ်ပြည်ကိုသွားပြီးအလုပ်လုပ်ကိုစင်စားတဲ့သူတိုင်းတော်တော်များများကတရုတ်ပြည်ထဲမှာသတို့သမီးအနေနဲ့လူကုန်ကူးခံရတဲ့အကြောင်းအဲ့တော့သတင်းကောင်းစင်ကတော့ဒီအမျိုးသမီးတယောက်ရဲ့တရုတ်ပြည်မှာချောင်းနဲ့သာသူ့ရဲ့ဘဝကုန်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရေးထားတာပါရှင့
်အဲ့ဒါပြီးတဲ့အခါကျတော့ SM မြန်မာနိုင်ငံကနေထွက်လာပြီးတော့အခုအမေရိကန်မှာလာရောက်ပြီးတော့ဒီသတင်းပညာစာသင်နေတာပေါ့နော်အဲ့ဒီကြောင့်နေနဲ့ပြောပြပေးပါလား
အစတော့ကပေါ့နော်ကျွန်တော်တို့မြန်မာပြည်ထဲမှာသတင်းထောက်အနေနဲ့အလုံးလုံးနေတဲ့အချိန်မှာကျွန်တော်တို့ဒီမှာဘာလို့အနေနဲ့လဲဆိုတာမျိုးတော်တော်လည်းမသိခဲ့သလိုသတင်းပညာရဲ့အကျိုးရှိတဲ့အရာတွေပြီးတော့မှဘယ်လောက်ထိနိုင်ငံတကာနိုင်ငံကိုဒီကောင်းတဲ့လမ်းဘက်ကိုဘယ်လောက်ထိသွန်းပို့နိုင်တယ်လဲဆိုတော့ဒီသတင်းစာပညာရဲ့ကိုအဲ့လောက်ထိပေါ့နော်နက်နက်နဲ့မသိခဲ့ဘူးအခုဒီမှာကျောင်းတက်နေတဲ့အချိန်မှာတခြားဒီအမေရိကန်နိုင်ငံမှာရှိတဲ့စုံတန်းထောက်လာတဲ့သတင်းထောက်တွေစီကနေကျမတို့တင်ပြရတာတော်တော်များများကသူတို့နိုင်ငံရဲ့စုထမှန်တိုင်းကိုအရေးကြီးကြောင်းသူတို့အများကြီးထုတ်ဖော်ပြနိုင်တယ်ပြီးတော့မှတကယ်လည်းပဲသူတို့ရဲ့သတင်းတွေကြောင့်မလို့မြို့နယ်ပြည်နယ်ဒါမှမဟုတ်ဘ ഹു အစိုးရကနေအနာကိုအလွဲသုံးစားမလို့အောင်ဒီစတုတ်ကမှန်တိုင်းကပြီးတော့မှတောက်လျှောက်ဒီသတင်းစာပညာရနဲ့သူတို့အများနဲ့တဲ့ကြောင်ပေးနေတယ်ဆိုတော့အကြောင်းကျွန်တော်တို့ပို့ပြီးတော့မှတွေ့ရတော့အများကြီးဒီသတင်းစာပညာရကိုပို့ပြီးတော့မှဘလောက်အရေးကြီးကြောင်ပို့ပြီးတော့မှသိလာတာပေါ့ဟုတ
်မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုတဲ့ခါကျတော့ပိုလစ်ဇာဆူရှင်နဲ့ဖြစ်တဲ့ဒီစုံစမ်းထောက်လှမ်းတဲ့နေရာမှာလည်းတော်တော်လေးထိရောက်တဲ့သတင်းတွေတင်ပြနိုင်တဲ့အတွက်ကြောင့်သူသဖြင့်ကျမတို့မြန်မာနိုင်ငံမှာပေါ့နော်သတင်းလွတ်လပ်ခွင့်ကဘလောက်အရေးကြီးပါလဲရှင
်ကျမတို့နိုင်ငံကနှစ်ပေါင်းများစွာစစ်အာဏာရှင်ဆိုရလက်ထက်မှာတော်တော်ကြာအောင်နေခဲ့ရတယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီတိုင်းပြည်ကဖွင့်လင်းလာတဲ့နောက်ပိုင်းမှာလည်းဒီသတင်းထောက်တွေတော်တော်များများရဲ့လှုပ်ဆောင်ချက်ကြောင့်မလို့အစိုးရရဲ့ဖွင့်လင်းမြင်သာမှုကပိုပြီးတော့မှအရင်တော့ကထက်စာအများကြီးဖွင့်လင်းလာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဒီသတင်းစာပညာရကြောင့်သာလင်ကျမတို့ဘ ഹു အစိုးရတော့မဟုတ်ဘူးနဲ့အစိုးရတွေရဲ့လုပ်ပုံကိုင်ပုံတွေပြည်သူရဲ့အတွက်အလုပ်ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတဲ့ဟာတွေကိုသတင်းထောက်တွေအနေနဲ့ပို့ပြီးထောက်ပြနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဒီမိုကရေစီနီလာနဲ့ညီတဲ့ကျွန်တော်မြန်မာနိုင်ငံကိုရှေ့ဆက်သွားမယ်ဆိုရင်တော့သတင်းစာပညာလွတ်လပ်ခွင့်ကအလွန်အမတန်ကိုအရေးပါတယ်လို့ကျွန်မမြင်ပါတယ်ရှင
်။ဆိုတော့ Esther ပြောသူသတင်းလွတ်လပ်ခွင့်ကတိတ်အရေးပါတယ်ဒီမိုကရေစီပွင့်လင်းလာတဲ့နေရာမှာတိုးတက်လာတယ်ဆိုပေမဲ့လို့လေ Esther တို့လိုပဲ Pulitzer ဆုရှင်နှစ်ဦးတို့ဖြစ်ကြတဲ့ Writer သတင်းတောက်ကိုကလုံးနဲ့ကိုကျော်စုဦးတို့ပါပဲမဟုတ်နော်။ထောင်ချခံရတဲ့သတင်းတောက်တွေရှိသလိုတခြား66ကောက်ကကြီးနဲ့တရားစွဲပြီးတော့ခံရတဲ့ဒီသတင်းမီဒီယာအတိုင်းပိုင်းနေရာလည်းရှိနေတော့နိုင်ငံတကာမှာပေါ့နော်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆင့်ကနှိမ့်ဆင်းလာတာလည်းတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဗျောစိုးရိမ်ပူပန်မှုရှိပါလားရှင
်ဟုတ်ကဲ့ကျွန်မဒီမြန်မာနိုင်ငံမှာအလုံးလုံးခဲ့တဲ့သတင်းထောက်တယောက်အနေနဲ့ ရောပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ပါအခုလိုမျိုးဖမ်းဆီးတွေကလွန်ခဲ့တဲ့အစိုးရလက်ထက်ထက်အခုလက်ထက်ကပိုပြီးတော့မှများလာတာကအတော်လေးကိုစိတ်မကောင်းစရာဖြစ်ပါတယ်ရှင်ပြီးတော့အဲဝမ်းနည်းစရာလည်းဖြစ်တယ်နောက်ခွာကျော်စိုးရင်စရာလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွန်ခဲ့တဲ့2015 2016တုန်းကဆိုတော့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်မှာကျမတို့နိုင်ငံကတဖြည်းဖြည်းနဲ့ရောက်လာတယ်ပြီးရင်ပထမဆုံးပြည်သူအစိုးရကိုကျမတို့ရခဲ့တယ်ဒါပေမဲ့သတင်းထောက်တွေကိုအဖမ်းဆီးလို့တဲ့အရေးအတွက်ကနဲမတော်ဘဲနဲ့ပို့ပို့ပြီးများလာတာကိုတွေ့ရတဲ့ခါကျတော့ကျမတို့အရန်ကြီးကိုစိတ်မကောင်းလည်းဖြစ်တယ်ပြီးတော့မှသတင်းထောက်တွေရဲ့အရေးပါအရာရောက်တဲ့အရာကိုအစိုးရကလစ်လီရွှေ့နေတယ်လားဆိုတော့ပေါ့နော်မိကွန်းထုတ်ကြဖြစ်နေပေါ့နော်ကမ္ဘာသတင်းစာလွတ်လပ်ခွင့်နေမှာပေါ့နော်ကျမတို့မြန်မာနိုင်ငံထဲမှာရှိတဲ့အလွန်အမတန်တော်တဲ့သတင်းထောက်တော်များများကအရင်တော့ကတရားဆက်ဆုပ်ခံရတဲ့သူတွေရှိတယ်အခုထောင်ထဲမှာသူတို့ရဲ့ထောင်ဒဏ်တွေကိုကြားခံနေရတဲ့သူတွေရှိတယ်အဲ့တော့ကျမတို့သတင်းစာလွတ်လပ်ခွင့်နေမှာကတော့ဒီသတင်းထောက်တွေထောင်ထဲမှာမဟုတ်ဘဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လှုပ်တင်လှုပ်ထိုက်တဲ့သတင်းစာပညာရေးနဲ့ပတ်သက်တဲ့အလုပ်တွေကိုပဲလှုပ်ချင်တာမျိုးတော့ကျမတို့မြင်ချင်တာပေါ့နော်သတင်းထောက်တယောက်အနေနဲ့ဟုတ်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုမနက်ဖြန်စနေနေ့မနက်ဖြန်မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။ကုသတာဆုံးလေအမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင်။သုံးမရတော့အောင်ဆုပ်ပြဲနေတဲ့ငွေစက်ကူတွေကိုအမေရိကန်အစိုးရကပြန်လဲပေးတာအနောက်ဗာဂျီးနီးယားပြည်နယ်ကထူးထူးဆန်းဆန်းဟင်းလျာကျွေးမွေးပွဲနဲ့ဝါရှင်တန်ဒီစီကသုံးရီကိုပြန်ပြီးတော့တန်ဆင်ပေးတဲ့ဆက်ယုံအကြောင်းတွေကိုကိုအောင်ကတင်ဆက်ပေးထားပါတယ်ရှင်။
ပုံများတော့လောက်အောင်စုပြဲနေတာဒါမှမဟုတ်တစားစီဖြစ်နေတဲ့ငွေစက်ကူတွေကိုအမေရိကန်ဒေါ်လာငွေကြေးရိုက်နှိပ်တဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေစက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးစစ်နိုင်နေဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အခြေအနေပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်။ငွေကြေးရိုက်နှိပ်ထုတ်ဝေရေးဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
ဘလို့ငွေစက်ကူမျိုးလဲဆိုတာမသိရတဲ့အခြေအနေရောက်နေပါစေဒီနေရာမှာတော့ American ပတ်စံဆိုရင်ပြန်လဲပေးပါတယ
်တစားစီစုပ်ပြဲနေတဲ့ပတ်စံတွေကိုပုံမှန်အတိုင်းဖြစ်အောင်ပြန်ဆက်ယူသလိုတပိုင်းတစားမီးလောင်ထားတာရေးဆိုးစုပ်ပြဲနေတာကိုလည်းအစာထိုးလဲလဲပေးပါတယ် American စီးပွားရေးအကြီးအကျယ်ကျဆင်းတဲ့အချိန်တုန်းကဆိုရင်လူတစ်ယောက်ဟာဗန်မာထားတဲ့သူ့ရဲ့ငွေတွေကဒေါ်လာ2,000ကိုထုတ်ပြီးတော့အိမ်မှာသိမ်းပါတယ်အဲ့နောက်ကံမကောင်းစွာရေးဆိုးစုပ်ပြဲသွားပြီမင်းလဲပြန်လဲပေးခဲ့ရပါတယ် wash က
The money stored in a bag but water
အဲ့ဒီလူကပတ်စံကိုအိတ်ထဲမှာထည့်သိမ်းထားပြီးဂိုဒေါင်ထဲမှာထားထားပါတယ်နောက်ပြန်ကြည့်တဲ့အခါကျအိတ်ထဲရေဝင်ပြီးပတ်စံတွေကတ်ကုန်ပါတယ
်တခါတလေမှလည်းတိရစ္ဆာန်တွေကြောင့်ပျက်စီးကုန်ပါတယ
် Sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်တဲ့ဒေါ်လာ2000ကိုခွေးကကိုက်ဖျက်လိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရဲနဲနဲဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ်
9/11တိုက်ခိုက်မှု Katrina Hurricane မုန်တိုင်း California တောမီကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ
် Back in the early 80s there was a farmer that
တောင်ကိုအရှိစေကုန်းနဲ့စောပိုင်းတုန်းကလယ်သမားတယောက်ဟာသူ့လယ်ထဲမှာပတ်စံအိတ်ပျောက်သွားပါတယ်အဲ့နောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်အဲ့အခြေအနေမျိုးဆိုရင်တော့ပိုပြီးစုပ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့ပါလို့ကျွန်တော်တို့ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလယ်သမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီရောက်ဝန်ထမ်းတွေလည်းပိုအလုပ်တွေရှုပ်ကုန်တာပေါ့လေ
တနှစ်ကိုအကျဉ်း2,400လောက်ပတ်စံလဲပေးဖို့ရှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာတန်40လောက်ရှိတယ်လို့လည်းဆိုပါတယ်တယ်လို့သုံးမရတော့တဲ့ပတ်စံတွေကိုစားရိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်လဲလှယ်လို့ရပါတယ်ဒါပေမဲ့လည်းလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့51ရာခိုင်နှုန်းကိုအတီးပြုတ်စည်းစက်နိုင်မှသာအစ်စ်ပြန်ပေးတာပါဒါအပြင်အသုံးပြုလို့မကောင်းတော့တဲ့ဟောင်းနှဲတဲ့ငွေတွေကိုလည်းအစ်စ်နဲ့ပြန်အစားတို့လဲလှယ်ပေးပါရယ်ခင်ဗျာအမေရိကန်ပြည်သူမှာဂုလိုတာယာတဲ့နွေရာသီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါတယ်။ West Virginia ပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချစ်ပြုတ်ကျွေးမွေးတဲ့ပွဲတော်ကျင်းပလေးရှိပါတယ်။ဝက်ဝွန်တမင်လိတ်မိချောင်းနဲ့တချို့အကောင်ငယ်လေးတွေကိုချက်ပြုတ်ကျွေးမွေးတာပါ။အထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်ကားနင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်ကြတာပါ။ ည့်ထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်က Marlindan မြို့ကလေးမှာအဝေးပြေးလက်မတွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့တလေးဆန်ကောင်းငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီ။အချက်ပြုတ်ဝါသနာပါသူတွေအသားစားရာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမြို့လေးမှာလာစုကြပါတယ်။စဖို့မှု Charles Magasco က
The name of our team is you hit them we spit them
ကျမတို့အဖွဲ့နာမည်က you hit them we split them ပါကင်ဘို့တစို့ထိုးတာပေါ့လေရာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစွပြုတ်အဆုံးပါပဲ
ဘွဲတော်ကိုလာရောက်လက်ပတ်တဲ့ Sandy Walker က
We come every year it's just a
ဒီဘွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေမှာပါမိချောင်းတို့ဝန်ဝန်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံတဲ့တလိမ့်ဆန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်သတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်ကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
ဒီတလိမ့်ဆန်တွေဟာတည်ဆုံပြီးမိနစ်ပိုင်းတွင်းမှာပဲအစိတ်သိမ့်နိုင်ပါတယ်ဒါကြောင့်တမင်ကိုမိတဲ့အခါမှာချက်ချင်းခုတ်ထစ်ပြီးတန်တန်ရှင်းရှင်းထားပါတယ်အဲ့လိုပါပဲလမ်းပေါ်မှာရင်တိုက်လို့တည်ပြီး5မိနစ်ကြာရင်အဲ့ဒါတွေဟာစားလို့ရကြင်မှာရတော့မှာပါ
ဒါပေမဲ့တချို့ကတော့အခုလိုတည်ဆုံတဲ့တလိမ့်ဆန်တွေကိုစားရင်ဘာအန္တရာယ်မှမရှိကြဘူးလို့ဆိုကြပါတယ်။လမ်းပေါ်မှာတည်နေပြီးတော့မစားရင်ဒါဟာဖြုန်းတီးရာရောက်တယ်ဆိုပြီးတော့ထောက်ပြကြတာပါ။လမ်းပေါ်မှာရင်တိုက်ခံပြီးတော့တည်နေတဲ့တလိမ့်ဆန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြည်နယ်ထောက်ဝက်လောက်မှာခွင့်ပြုထားတာပါ။အစားအသောက်ချက်ပြုတ်သူတူဖြစ်တဲ့ Angela Lester က
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြစ်သွားတဲ့တရိတ်ဆန်တွေကိုမတိုက်မိအောင်ရှောင်မှုဆိုတာအမြဲမလွယ်ပါဘူး။ဒါကြောင့်သေတဲ့အတူတူတော့အလဟတ်တမဖြစ်အောင်ချက်စားလိုက်တာပါ
။မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါ။လာလေတဲ့ဧည့်သည်တွေဟာအစားအသောက်မီးစမ်းကြည့်အောင်သာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်။ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တဦးဖြစ်သူက
The Autumn Harvest Festivalis one of those
ဆောင်းရည်ဒီမှာလေလက်မှုပစ္စည်းတွေ၊နှုတ်ပညာပစ္စည်းတွေ၊စုပေါင်းရောင်းချတဲ့ပွဲကျင်းပပါတယ်။ကျင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပါ
။လူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုယဉ်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာ။ရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေတွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်။အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူတာမကပဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန် DC ကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ယုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။ဝါရှင်တန် DC ကရေပြန်လည်တန့်စင်တဲ့ဆက်ယုံဟာအစစ်မြစ်နည်းပညာတုံးဆက်ယုံကြီးတယုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါရစေ
We treat flow that comes in from
လူပေါင်းနှစ်တန်းလောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်မြေဧက150ပေါ်မှာတိဆောက်ထားတဲ့ Washington DC အနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရင်ညစ်တွေကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့ဖယ်ရှားပါတယ်ပထမဦးဆုံးအဆင့်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖယ်ရှားပါတယ်လို့ပြီးတော့ကပြောပါတယ
် And it's really trash it's the one thing at the plant
ဒီအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့ဆက်ရုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25 MW ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါ့အပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုရတယ
်။ What once was a waste product is now a valuable resource.
အမှတ်တရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါလေ။ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်။မိသားစုကိုလည်းကျွေးပါတယ်။ဘာမှအနေရမရှိပါဘူး။
အမေရိကန်ပြည်အစုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေသရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ရတုတဆုံးလေအမေရိကန်တခွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဒေါက်ကင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံမှာလူပေါင်း3000ကျော်တေဆုံးခဲ့ရတဲ့
Nagis Phongnain Dan ko lun kae de 17 ne 2008 khu me la 2 ya ni ma khan kae ya da phit pi di ne me la 2 ya ni ma ro India nai ngan ga a shi ba kan yu dan ko pyan a san 4 shi de Fanny Mongnain ga u ti la ni dan ne joun ni ya ba de lu a mya pya ti song a le shi de Mongnain Dan khan a le shi de India ma ba ri chu tin pyan san ni de so ra ko chi ya aw ma India သမုဒ္ဒရာတွေကဆိုက်ကလုန်းရာသီဟာ Atlantic သမုဒ္ဒရာတွေကဟာရီကိန်းမုန်တိုင်းရာသီလိုဘယ်ချိန်မှစပြီးဘယ်ချိန်မှဆုံးမယ်ဆိုတာတည်တည်ချာချာသတ်မှတ်ထားတာမရှိပါဘူး။ဒါပေမဲ့ April လကုန်ကနေဇွန်လအစောပိုင်းကာလနဲ့ October ကနေ November ကာလဒီကာလနှစ်ခုမှာအဓိကတိုက်ခတ်လေးရှိတာပါ။အခုဝင်နေတဲ့မုန်တိုင်းဖန်နီကတော့2019မုန်တိုင်းရာသီမှာပထမဆုံးရောက်လာတာဖြစ်ပါတယ်။ဖန်နီဆိုတာက Bangladesh ဝေါ်ဟာရာဖြစ်ပြီးမွေပပြင်းလို့အဓိပ္ပာယ်ရပါတယ်။ဒီမုန်တိုင်းဟာအိန္ဒိယအရှေ့ပိုင်းအော်ဒစ်ဆာပြည်နယ်စီကိုတဖြည်းဖြည်းဥတီသွားနေတာဖြစ်ပြီးသူဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူပေါင်းကတန်း100ကျော်ရှိပါတယ်။မေလ2ရက်မနေ့အစောပိုင်းမှာမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထဲမှာတနအီမိုင်155မိုင်နှုန်းတိုက်ခတ်နေပြီးတခါတလေတနအီကိုမိုင်190လောက်ထိပြင်းအားရှိနေပါတယ်။မုန်တိုင်းဖန်နီဟာမမျှော်လင့်ပဲရပ်ပိုင်းတွင်တိတိတသာအားပြင်းလာတဲ့အတွက်အိန္ဒိယအာဏာပိုင်တွေဟာအထူးပြင်းထန်တဲ့ cyclone မုန်တိုင်းဖြစ်နေချက်ချင်းပြောင်းလဲတက်မှတ်လိုက်ပြီးအရှိတ်ဘက်ကန်ယူရန်ဒေတာတလွှားမြေနဲ့ရနေရာတွေမှာနေထိုင်သူတစ်တပ်တမနှစ်သန်းကျော်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့တာပါ။အိန္ဒိယအရှိတ်ဘက်ကပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh ပြည်နယ်ကဒေတာကန်လွှတ်တော်မှ Bandelam အရှုတ်ကမုန်တိုင်းပေးရှောင်နိုင်ဖို့ဘယ်လိုစီစဉ်နေလဲဆိုတော့ကိုအခုလိုပြောပါတယ
် The now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more prone to dangers so we are just trying to lessen the human casualties
ကကိုဝင်ဆောင်နဲ့နှုတ်တိုက်နေတဲ့မိခင်တွေတကြီးရွယ်တွေတဲနေနေရတဲ့သူတွေပါသူတို့ကထိခိုက်လွယ်ပါတယ်လူသေးပျောက်နင်းနေတဲ့များနေအောင်စူးစမ်းနေပါတယ်သူတို့ကိုနားခိုးစရာစခန်းပို့ပြီးတော့ဆောင်းလျှောက်ပေးနိုင်ဖို့စီစဉ်နေတာပါအဲ့ဒီမှာသူတို့လိုအပ်တာတွေအကုန်စီစဉ်ပေးနိုင်မှုလုပ်နေပါလေ
။ Andhra Pradesh ပြည်နယ်ကတာဝန်ရှိသူတွေအခုလိုလှုပ်ဆောင်နေတဲ့အပြင်မုန်တိုင်းကြာရောက်လာရင်ခေစေကူညီအတွက်သက်ဆိုင်ရာဌာနအလုံးကိုတက်လှန်ထားတယ်လို့ပြည်နယ်သဘာဝဘေးဒဏ်ရောပါရေးဆိုင်ရာအတွင်းမှူးဗီရာပရာဆတ်ကပြောပါတယ
် We are preparing for the cyclone. Rescue teams we are getting it ready. SDRF fire services. Then we are also getting
cyclone monitoring ကျွန်တော်တို့ပြင်ဆင်နေကြပါတယ်။ခေစေအဖွဲ့တွေကိုအသင့်လှုပ်ထားတယ်လို့မိသားသမားတွေကန်ဆောင်တက်တွေရေတက်နဲ့စစ်တက်ပါမကြံအားလုံးကိုတက်လှန်ထားပါတယ
်။အိန္ဒိယအရှေ့ပိုင်းကနောက်ပြည်နယ်တစ်ခုဖြစ်တဲ့အော်ဒစ်ဆာပြည်နယ်နဲ့အနောက်ဘင်္ဂလားပြည်နယ်တွေမှာမိုးသီးထန်ပြီးပင်လယ်ရေပြင်အခြေအနေအန္တရာယ်ကြီးတဲ့အတွက်အနည်းအောင်အမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားသလိုအိန္ဒိယအရှေ့ပိုင်းကစိတ်ကမ်းတွေမှာရှိတဲ့လှေတွေဖယ်ရှားဖို့လည်းအမိန့်ထုတ်ထားပါတယ်။ဒါအပြင်ဒေတာရင်းလေကြောင်းခီးစင်တချို့ကိုလည်းအိန္ဒိယလေကြောင်းဆိုင်ရာဝန်ကြီးဌာနကဖျက်သိမ်းထားတာပါ။မုန်တိုင်းကဘင်္ဂလားပင်လယ်အော်ထဲမှာတိုက်ခတ်နေပြီးဟိန္ဒူရဲ့ဘာသာရေးအထွတ်မြတ်ထားရာဂျာဂန်နတ်ဘုရားကျောင်းနဲ့ UNESCO ရဲ့ကမ္ဘာရှင်းယောင်းမွေနဲ့အစင်းဝင်73ရာစုကကိုနာရိုက်ဘုရားကျောင်းနဲ့ရှိတဲ့ပူရီကန်ယရန်မြို့နဲ့မိုင်300နီးပါးအကွာကိုရောက်နေတာမို့အဲ့ဒီနေရာမှာရောက်နေတဲ့ဘုရားဘူးနဲ့ခီးသွွားတွေကိုအစိုးရကဘေးလွတ်ရာပို့ပေးနေပါတယ်။မုန်တိုင်းအန္တရာယ်အတွက်ကြိုးတင်ပြင်ဆင်တဲ့နေရာမှာအိန္ဒိယအစိုးရကကယ်ဆယ်ရေးစခန်းအများအပြားကိုပါတည်ဆောက်ခဲ့တာပါ။အော်ဒစ်ဆာပြည်နယ်ကကယ်ဆယ်ကူညီကော်မရှင်နာမင်းကြီးဘိရှ်နုပူရာစတိကမုန်တိုင်းတန်တက်လာရင်ဘေးလွရာရွှေ့ပြောင်းကိုလှုပ်ဆောင်တဲ့အဆင့်အလုံးကိုအပြင်းထန်ဆုံးစူးစမ်းဆောင်ရွက်နေတယ်လို့ပြောပါတယ
် We have issued alerts to the collectors and we have been preparing plans for last few days and we will ensure that all the people who are vulnerable who will be identified as vulnerable
to be put ထားပါတယ်ကဲဇေကူနီအစီအစဉ်တွေကိုအရေးရပြည်ကလေးကပြင်ဆင်ခဲ့တာပါထိခိုက်လွယ်သူတွေကိုခွဲထုတ်ပြီးသူတို့အားလုံးကိုဆောင်ရွက်ပေးမဲ့ Cyclone Center စီပို့ဖို့စီစဉ်ထားပါတယ်အားလုံးစီတဲ့အတိုင်းပါပဲကျွန်တော်တို့အော်ဒီရှားပြည်နယ်ထဲမှာ Cyclone Monitoring တိုက်ခိုက်ရင်နားခိုးဖို့အခြေခံအဆောက်အဦတွေအများကြီးစောင့်ထားပါတယ်ပြောရရင် Cyclone Center ပေါင်း900နီးပါးစောင့်ထားတာဖြစ်ပါတယ
်အိန္ဒိယအရှေ့ပိုင်းဒေသတွေမှာလူအသေးပြောက်များတဲ့မုန်တိုင်းတန်ခံရလေရှိပြီးအော်ဒစ်ဆာပြည်နယ်မှာ1999ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်တေဆုံးရသူ1000ကျော်ရှိခဲ့တာပါ။နောက်၄နှစ်ကြာမှာတော့ပြင်းထန်တဲ့ cyclone Phalen ဝင်ရောက်ခဲ့ပေမဲ့အသေးပြောက်နှုန်းကျဆင်းခဲ့တာတွေ့ရပါတယ်။အဓိကကတော့မိုးလေဝသခန့်မှန်းချက်တွေပိုတိကျလာပြီးမုန်တိုင်းမကျခင်မှာပဲလူပေါင်း1.3သန်းကိုဘေးလွရာပြောင်းရွှေ့ပေးနိုင်ခဲ့တဲ့အတွက် တည်ဆုံးသူကအ ਨੇ ကျင်တာရှိပြီးထောင်နဲ့ချီပြီးတည်ဆုံးတဲ့ဘေးကကင်းဝေးခဲ့ရတာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းတန်ခံရတာ17နှစ်ရှိပါပြီလူပေါင်း3000ကျော်တည်ဆုံးခဲ့ပြီးဒဏ်ရာရသူ2000ကျော်တို့လို့အိမ်ရန်ပျက်စီးမှု9000ခွဲလောက်နဲ့အိမ်မွေးတရိတ်ဆန်ကျွမ်းသောတည်ဆုံးမှုက3000ခွဲလောက်ရှိပါတယ်ပျက်စီးမှုပမာဏကနိုင်ငံပိုင်းနဲ့ပုဂ္ဂလိကနှစ်ခုပေါင်းအတွက်တန်ပေါင်း1000လောက်ရှိပြီးမြန်မာတမိုင်းမှာပျက်စီးမှုအကြီးမားဆုံးပါဒီလိုမုံတိုင်းအနေနဲ့နှစ်ဖက်ကြရောက်လာမယ်ဆိုရင်အေရီမျိုးဝကျွန်းမဒေသဟာအခုထိအဆင့်သက်မဖြစ်သေးတာလည်းတွေ့နေရပါတယ်။သဘာဝအရမြို့ဝကျွန်းပေါ်ဒေသဟာမြေနိုင်ဒေသဖြစ်နေတာမြစ်လက်တက်များတာနဲ့ပင်လယ်ရေအတက်ကြများပြီးရေတိမ်တာကြောင့်ပင်ကုန်းကကာကွယ်မှုအားနည်းနေတယ်လို့အခုထိလည်းလမ်းပန်းဆက်သွေးမကောင်းသေးတာနဲ့အန္တရာယ်ကျနိုင်ခြေပြအမြေပုံကောင်းကောင်းလည်းမရှိသေးပါဘူး။ဒါအပြင်သဘာဝအကာအကွယ်ဖြစ်တဲ့ဒီရေတော်တွေပြုံးနေတာပါ။လမှုပင်လို့ဒီရေတော်ပင်တွေကိုစီမံချက်ချဆိုက်ရမှာဖြစ်တယ်လို့ဒီရေတော်တွေမခုတ်ရဘူးဆိုရင်အသည့်တွေပြန်ပွားအောင်လည်းလုပ်ဖို့လိုပါတယ်။အရေးကြီးဆုံးကအစိုးရရဲ့စနစ်ကျတဲ့စီမံခန့်ခွဲမှုတွေနဲ့အတူဒေသခံတွေအတွက်မုံတိုင်းအန်ဒီအသိပညာပေးမှုတွေလိုနေတဲ့အတွက်နာဂစ်မုံတိုင်းတံကိုကောင်းကောင်းကြီးခံခဲ့ရတဲ့ AR မြို့ပေါ်ကျွန်းပေါ်ဒေသဟာစိတ်မချရသေးဘူးဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုမနေ့ဖတ်စနေနေ့မနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။သောတာရှင်များရှင်တပ်မတော်ဘက်ကစစ်တိုင်း၅ခုမှတစ်ဖက်သက်ပြစ်ခတ်ရက်စဲထားတာကိုနောက်ထပ်၂လသက်တမ်းတိုးဖို့ကြေညာလိုက်ပါတယ်။လေးလကြပြစ်ခတ်ရက်စဲထားချိန်မှာငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလည်းကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလကြပြစ်ရက်ချိန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်ထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်၂လတာသက်တမ်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VO ရဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 လေးကိုခေါ်ဆိုပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့နိုင်ကြပါရရှင်။အခု VOA ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။အိန္ဒိယနိုင်ငံရှေ့ဘက်ကာယိုရန်ဒေသအော်ရတပြည်နယ်ကိုဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့် Fani Cyclone မုန်တိုင်းကြောင့်ပူရီမျိုးနဲ့တခြားအရှေ့ခြမ်းပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးသွားခဲ့ပါတယ်။လေတိုက်နှုန်းတနအီကိုမိုင်120ကျော်နှုန်းနဲ့ပူရီမျိုးကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အစာဦးခေါမိုးတွေလန်ထွက်သစ်ပင်တွေလဲကျခဲ့ပါတယ်။အော်ရတာပြည်နယ်မှာလဲကျတဲ့သစ်ပင်ပြီလို2ယောက်သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောကြားသူကပြောပါတယ်။အခုနှစ်ပိုင်းတွေအတွင်းအိန္ဒိယမှာတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်တဲ့ Fani Cyclone ဟာအနောက်ဘင်္ဂလားပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့လျှောသွားနေတာနဲ့အတူတစ်ဖြည်းဖြည်းအချိန်လျှော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်မှာသတင်းလွတ်လပ်မှုတိုးတက်စေရေးအခမ်းအနားတွေကိုကမ္ဘာတဝန်ကျင်းပနေကြပါတယ်။အမုန်းစကားနဲ့အတူအယောင်သတင်းပြဿနာတွေကိုအခုနှစ်မှာအထူးကမိမောင်းထိုးတင်ပြကြပါတယ်။ဒီမိုကရေစီစနစ်ခိုင်မာတိုးတက်စေဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်ဆိုတာကိုလည်းသတင်းသမားတွေကထောက်ပြနေကြပါတယ်။ကုလသမဂ္ဂယူနက်စကိုကကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညီလာခံကိုတော့အီသီယိုးပီးယားနိုင်ငံအဒစ်ဇဘာဘာမြို့တော်မှာဒီကနေ့ကျင်းပပါတယ်။ယူနက်စကိုကပေးတဲ့ဒီနှစ်အတွက်ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုမြန်မာနိုင်ငံမှာထောင်ကျနေတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကရရှိခဲ့တာမှာဒီအဒစ်ဇဘာဘာမှာကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာဆုလက်ခံကိုစားယူခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကကိုဝါလုံးတို့ဟာမြန်မာနိုင်ငံရဲ့အပြောင်းအလဲအပေါ်စိတ်ဓာတ်တက်ကြွစွာနဲ့သတင်းတောက်အလုံးလုံးရင်ထောင်ချောက်ဆင်ဖမ်းဆီးထောင်ချခံရတဲ့သူတွေဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင်။
သောကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Thomas Blundeck ဖြစ်ပါရဲ့ရှင်။မနေ့ဖန်စနေနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းထိုမီတာ24 40 51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ဝေဝေသောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.